နောက်ကိုရီးယားရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုဆွေးနွေးမှုကိုမဆိုအကြီးအကျယ်ရန်ဆမှုဖြစ်တတ်မှတ်မဲ့အပြင်ပြင်းပြထန်ထန်တုံ့ပြန်သွားမယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုမြောက်ကိုရီးယားကဗိုလ်ဒူးနေမှာသတိပေးလိုက်ပါတယ်။မြောက်ကိုရီးယားလူခွင့်ရေးချိုးဖောက်မှုပြဿနာကိုဒီလာထဲမှာတွေ့ဆုံဆွေးနွေးဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာတန်တမန်အများစုကစီစဉ်နေကြချိန်မှာပဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်တမန်ကြီးကင်ဆောင်းကအခုလိုသတိပေးစာပေးပို့တာဖြစ်ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှအမေရိကန်ပြည်ထောင်စုကဒီဇင်ဘာလအတွက်အလှည့်ကျသဘာဝတူညီအစ်ဖြစ်တာဝန်ယူထားတာပါ။မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার နဲ့ဒုံးကျည်လက်နက်စီစဉ်တွေဖျက်သိမ်းလာအောင်အမေရိကန်ကမျှော်လင့်ရင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့ဇွန်လကစပြီးတွေ့ဆုံခဲ့တာ၃ချိန်ရှိပြီဖြစ်ပေမဲ့ထူးခြားမှုမရှိတဲ့ပြင်မြောက်ကိုရီးယားကတာတူပြစ်ဒုံးလက်နက်ဆန်သက်တာတွေစက်တိုက်ပြန်လုလာနေပါတယ်။